မြန်မာနိုင်ငံမှာရှိတဲ့လူနည်းစုချင်းလူမျိုးခရီးဘာသာဝင်တွေအပေါ်ကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်ချင်းတိုင်းရင်းသား၅ဦးကဖိလစ်ပိုင်တရားရေးဌာနကိုတိုင်ကြားတောင်းဆိုလိုက်ပါတယ
်Sued because this is the very first time that such a case is being brought before the Philippines.
Sia Zimu appeared in the Philippines, but the Philippines is not a good thing. 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 The Philippines is not a good thing.ကတပ်ဖြတ်ခဲ့မှုဖះအကြောင်းဆယ်ခုကိုရည်ရွယ်ချက်ရှိရှိတိုက်ခိုက်ခဲ့မှုတွေနဲ့2021ခုနှစ်ဩဂုတ်လကနေ2022ခုနှစ်အတွင်းယာနိုင်ချီတဲ့အိမ်တွေကိုမီးရှို့ခဲ့မှုတွေကြောင့်အခုလိုတိုင်ကြားတာဖြစ်ပါတယ်။ဆရာနာသိန်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်မှတာဝန်ထမ်းဆောင်နေစဉ်နဲ့တာဝန်ထမ်းဆောင်ခဲ့ဘူးသူ၉ဦးကိုအရေးယူနိုင်မှုအတွက်မြန်မာနိုင်ငံသားတွေကိုစားဖိလစ်ပိုင်ရှေ့နေတွေကမနီလာမြို့မှာရှိတဲ့တရားရေးဌာနကိုရာဇဝတ်ကြောင်းနဲ့တိုင်ကြားခဲ့တာပါ။ဆွဆဲခံရသူတွေထဲမှာမြန်မာစစ်အရာရှိဟောင်းလည်းဖြစ်ချင်းပြည်နယ်ဝန်ကြီးချုပ်ဝန်ဆွန်ထုံလည်းပါဝင်ပါတယ်။ Australia, Britain, Canada နဲ့အိန္ဒိယနိုင်ငံတို့မှာအခြေချနေထိုင်နေကြတဲ့ချင်းတိုင်းသား၅ဦးကိုစားဒီအမှုကိုဖိလစ်ပိုင်ရှေ့နေတွေကဥဆောင်ပြီးအမှုတင်သွင်းခဲ့တာပါ။တကယ်လို့ဖိလစ်ပိုင်တရားရေးဌာနကဆွဆွဲခံရသူ၁၀ဦးကိုအမှုဖွင့်ဖို့ဆုံးဖြတ်ပါကမြန်မာနိုင်ငံအာဏာပိုင်တွေထံကိုစင့်ခေါ်စာပေးပို့တာဒါမှမဟုတ်တန်တမန်လမ်းကြောင်းကနေတဆင့်စင့်ခေါ်စာပေးပို့နိုင်တယ်လို့လည်းရှေ့နေတွေကပြောပါရရှင်။